ကျေးဒီမြို့နယ်နီးတဝိုက်ကကြေးရွာတွေဟာ SSPB SSA အဖွဲ့လှုပ်ရှားတဲ့နယ်မြေဖြစ်တယ်လို့မိုင်းရှုမြို့နယ်ကကြေးရွာအုပ်စုပေါင်း24ခုထဲမှာ11ခုက SSPB SSA ထိန်းချုပ်နယ်မြေထဲမှာတည်ရှိနေတာဖြစ်ပါတယ်2015ခုနှစ်ထဲမှာတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်အဲ့ဒီမြို့နယ်နှစ်ခုမှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့အတွက်ဒေသခံတွေကအခုကျင်းပနေတဲ့ကြားပြတ်ရွေးကောက်ပွဲမှာမဲပေးဖို့စိတ်အားထက်သန်နေကြတာဖြစ်ပါတယ်။ကျေးဒီမြို့နယ်မှာရှိတဲ့မဲဆန္ဒရှင်ပြည်သူတွေအနေနဲ့အနိုင်ရရှိတဲ့ကိုယ်စားလှယ်တွေကိုငြိမ်းချမ်းရေးရရှိအောင်ဆောင်ရွက်ပေးစီခြင်းတယ်လို့မဲဆန္ဒရှင်တဦးဖြစ်တဲ့ကိုသိန်းထွန်းကပြောပါတယ်
။အဓိကတော့ငြိမ်းချမ်းရေးပေါ့နော်။ငြိမ်းချမ်းရေးရှိပြီဆိုရင်တော့ကိုအားလုံးကလိုလာနဲ့လုပ်လို့ရတာပေါ့။အော်ဝေးကျေးဇူးတင်ပါတယ်အခုလိုကျွန်တော်ကရေကောက်ဘက်ကိုအောင်မြင်နဲ့ပြင်မြောက်ကျင်ပခွင့်ကျင်ပနိုင်အောင်ဟုတ်လားအားလုံးဝိုင်းမှုတော့မှစီမံဆောင်ရွက်ပေးတဲ့ဖွဲ့စည်းအားလုံးကိုကျွန်တော်နည်းနဲ့ကျေးဇူးတင်ပါတယ
်2015ခုနှစ်မှာတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ရေကောက်ဘွယ်မကျင်းပလိုက်ရတဲ့အတွက်ဆုံးရှုံးမှုတွေဖြစ်ခဲ့ရကြောင်းနဲ့အခုလိုကြားပြတ်ရေကောက်ဘွယ်မှာမဲပေးရတဲ့အတွက်ကျေနပ်ကြောင်းမဲဆန္ဒရှင်တွေကပြောကြပါတယ်ဒီကနေ့ကြားပြတ်ရေကောက်ဘွယ်ပြီးသွားရင်တော့နည်းမြေလုံခြုံမှုရှိသွားဖို့မျှော်လင့်ကြောင်းကျေးဒီမြို့နယ်လုံပုရက်ွက်ကဒုံမူမူကြိုင်ကပြောပါတယ
်ဘူတုံးကဆိုရင်တော့လူများကျမတို့မြို့မှာလူများတိုက်ကြတာကောအဲအကြောင်းမအေးချမ်းလို့ကျမတို့ကမတိုက်ဖြစ်ဒီမှာမဲမထဲဖြစ်ပါဘူးရှင့်အခုလိုမဲထဲရတယ်ဆိုတော့အေးချမ်းတော့မယ်လို့ထင်ပါတယ်ရှင့
်ကျေးဒီမြို့နယ်မှာမဲပေးပိုင်권ရှိသူ9000ကျော်ရှိပြီးမဲယုံပေါင်း58ယုံထားရှိတာဖြစ်ပါတယ်အဲ့ဒီတဲကမဲယုံ23ယုံမှာလုံုံရေးချမထားဘူးလို့သိရပါတယ်ကြံတဲ့မဲယုံ35ယုံအတွက်လုံကြုံရေးရဲတပ်ဖွဲ့ဝင်အင်အား124ယောက်အသုံးပြုထားတယ်လို့ကျေးတိမြို့နယ်ရဲတပ်ဖွဲ့မှူးရဲမှူးအောင်ကြီးကပြောပါတယ်။ရေကောက်ဘွယ်ကော်မရှင်အဖွဲ့ခွဲတွေတာဝန်ယူမဲ့မဲယုံ23ယုံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေလှုပ်ရှားတဲ့နယ်မြေတွေနဲ့နှီးစပ်တာကြောင့်ထိတွေ့မှုမဖြစ်အောင်မလိုလားအပ်တဲ့ပြဿနာတွေမဖြစ်ပွားအောင်လုံကြုံရေးမယူတာဖြစ်တယ်လို့ပြောပါတယ်။ကျေးတိမြို့နယ်မှာအများအားဖြင့်ရှမ်းတိုင်းရင်းသားတွေနေထိုင်တာဖြစ်တဲ့အတွက်မြန်မာစကားနဲ့မြန်မာစာကျွမ်းကျင်မှုမရှိတာကြောင့်အခက်အခဲဖြစ်နိုင်ပေမဲ့မြို့နယ်ရွေးကောက်ပွဲကော်မရှင်အနေနဲ့အဆင်ပြေအောင်ဆောင်ရွက်ပေးထားတယ်လို့ကျေးဒီမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးဆိုင်စောစွေကမနေ့ကပြောထားပါတယ်။ကျေးဒီမြို့နယ်မှာပြည်သူ့လွတ်တော်နဲ့ပြည်နယ်လွတ်တော်နှစ်နေရာအတွက်ကိုယ်စားလှယ်တွေရွေးချယ်ပေးရမှာဖြစ်ပါတယ်။မိုင်းရှုမြို့နယ်မှာမဲပေးပိုင်권ရှိသူ4000ကျော်ရှိပြီးမဲယုံပေါင်း44ခုရှိနေပါတယ်။လုံခြုံရေးကြောင့်မဲယုံတွေပြောင်းရွှေ့ခဲ့ရတဲ့မိုင်းရှုမြို့နယ်ကကွန်ချောင်းနောင်ဧည့်နဲ့မော်မေကြီးရွာအုပ်စုတွေကမဲဆန္ဒရှင်တွေဟာသူတို့နဲ့သက်ဆိုင်တဲ့မဲယုံတွေမှာဒီကနေ့မဲလာပေးတာကိုတွေ့ရပါတယ်။မော်မေကျေးရွာအုပ်စုမှာရွာပေါင်း16ရွာရှိပြီးမိုင်းရှုမြို့နယ်အမှတ်1အခြေခံပညာအလဲနှန်းကျောင်းခွဲကိုလာရောက်မဲပေးခဲ့ကြတဲ့မော်မေကျေးရွာအုပ်စုကမဲဆန္ဒရှင်ဦးရေ2000နီးပါးရှိနေပြီဖြစ်ပါတယ်။မော်မေကျေးရွာအုပ်စုရဲ့ရွေးကောက်ပွဲကော်မရှင်ခွဲဥက္ကဋ္ဌဦးဆိုင်ညွန့်အောင်ကမော်မေကျေးရွာကမဲပေးမဲ့သူတွေကိုကော်မရှင်အဖွဲ့ကကြိုးပို့ကစီစဉ်ပေးထားတယ်လို့ပြောပါတယ်
။အခုကစီးရင်တော့2000ကျော်တယ်ဗျာ။အဲ့2000နီးပါးရှိဟိုနီးတရကျတော့စံကင်းနေပဲဗျာအဝေးဆုံးရတော့10000ဗျာ10000ကျတော့ကျွန်တော်တို့ကားနဲ့စီစဉ်နေတယ်ကားနဲ့လို့မရောက်သေးဘူးဗျာအဲ့တချို့လေးရောက်တယ်ဗျာကျွန်တော်ကားကျတော့ဟိုဆွေးကြောင်းသားမှာချထားပြီးတော့ဒီကဒီဆစ်လာတယ်တချို့ကစံကင်းနေတချို့ကကိုပိုင်ကားနဲ့ဗျာ
မိုင်းရှုမြို့နယ်မှာကျေးရွာအုပ်စုပေါင်း24ခုရှိပြီးအစိုးရထိန်းချုပ်နယ်မြေထဲမှာ23ခုပဲရှိတာဖြစ်ပါတယ်အဲ့ဒီမြို့နယ်နှစ်ခုဟာဥခွန်ထုံးဦးဆောင်နဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အားကောင်းတဲ့နယ်မြေတွေဖြစ်ပြီးလက်ရှိအစိုးရတာဝန်ယူထားတဲ့ NLD ပါတီအတွက်အကျိတ်အနယ်ရှင်ပြန်ရမယ့်အနေအထားရှိနေပါတယ်။ရှမ်းပြည်နယ်အတွင်းမှာဆိုရင်တော့လွတ်တော်အသီးသီးအတွက်မိုင်းရှုနဲ့ကျေးသည့်အပြင်2015ရွေးကောက်ပွဲမှာအနိုင်ရရှိခဲ့ပေမဲ့လွတ်တော်ကိုယ်စားလှယ်ကွယ်လွန်သွားတဲ့အတွက်လစ်လတ်နေတဲ့ကျိုင်းတုံမဲဆန္ဒနဲ့အမှတ်2နဲ့ညောင်ရွှေမဲဆန္ဒနဲ့အမှတ်1တို့မှာလည်းဒီကနေ့ကြားပြတ်ရွေးကောက်ပွဲကျင်းပခဲ့ပါတယ်။